အမေရိကန်ပြည်ထောင်စုမှာကျော်လာပေးနေတည်းရထဲကိုဗစ် -19 အတူပြုလူနာ 6,400 ကျော်နဲ့ဆန်ချိန်တက်တင်အောင်များခဲ့ပါတယ်။အတူပြုလူနာတွေများနေတဲ့ Arizona, California, Florida နဲ့ Texas ပြည်နယ်အပါအဝင်နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကဆေးရုံတွေရဲ့ ICU အထူးကျန်းမာကုသဆောင်ရွက်မှာမနိုင်မနေဖြစ်နေကြပါတယ်။ရောဂါကူးတူအရေးအတွက်မြင့်တက်နေတာကိုရှော့ချနိုင်ဖို့ပြည်내တွေကစီးပွားရေးလုပ်ငန်းတွေပြန်ခွင့်လာဖို့စိုက်ထားဖို့အတွက်ကူးစက်ရောဂါဆိုင်ရာထိပ်တန်းဆရာဝန်ကြီးအန်တိုနီဖောက်ချီကတိုက်တွန်းနေပါတယ်။ကမ္ဘာတစ်ဝန်းကိုဗစ် -19 ရောဂါဖြစ်ပွားမှုကိုမှတ်တမ်းတင်နေတဲ့ John Hopkins စက္ကူရဲ့တောက်ချာနေမယ့်အစောပိုင်းမှတ်တမ်းတွေအရကမ္ဘာတစ်ဝန်းအတည်ပြုလူနာ300တန်းနဲ့3သိန်းနီးပါးရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာလည်း3တန်းကျော်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုအပေါ်ကမ္ဘာနိုင်ငံတွေဘယ်လိုတုံ့ပြန်နေကြသလဲဆိုတာကို WHO ကျန်းမာရေးအဖွဲ့ကြီးကလည်းစတင်စုံစမ်းနေပါပြီ။နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလပ်နဲ့လိုင်ဘေးရီးယားသမ္မတဟောင်းအယ်လန်ချာလစ်ဂျွန်ဆန်တို့ဦးဆောင်သွားကြတဲ့စုံစမ်းမှုရဲ့အပြင်မှာယောဂါကိုမြန်မြန်ဆန်ဆန်ထိထိရောက်ရောက်ထိန်းချုပ်နိုင်ရေးနိုင်ငံတစ်ခုနဲ့တစ်ခုဆောင်ရွက်ပုံတွေကိုလေ့လာသွားကြမှာဖြစ်ပါတယ်။